မေရိကန်သမ္မတအောက်တော်နဲ့ထွက်ရင်အင်တာနက်လူမှုကွန်ရက်အကောင့်ကိုအနည်းဆုံးနှစ်နှစ်ပိတ်ထားမယ့်အကြောင်း Facebook ကတောက်ချနေမှာပဲကြေညာလိုက်ပါတယ်။လူထိခိုက်သေဆုံးတဲ့ဖြစ်ခဲ့တဲ့အမေရိကန်ကွန်ဂရက်ဆုတော်ကိုဇန်နဝါရီလ6ရက်နေ့ကစီးနင်းတက်ခတ်မှုမှာတွေးထုတ်လှုံ့ဆော်ခဲ့တယ်ဆိုပြီး Facebook ကသမ္မတအောက်တော်အကောင့်ကိုပိတ်ထားတာပါ။နှစ်နှစ်ကြာတားမြစ်ချက်ကုန်ဆုံးတဲ့အခါအများပြည်သူကိုထိခိုက်စေနိုင်တဲ့အန္တရာယ်တွေရောပါခြင်းရှိမရှိကြွန့်ကျင်မှုတွေပြန်လည်သုံးသပ်ပြီးအကောင့်ကိုပြန်ဖွင့်ပေးတဲ့မတင်ဆုံးဖြတ်မှာဖြစ်ကြောင်းလဲ Facebook ရဲ့ဒေါက်တာနစ်ကလကဘလော့ဂ်ဆန်နေမှာပြောဆိုခဲ့ပါတယ်။သမ္မတယူကော့ဘွဲမှာဂျိုးဘိုင်ဒန်နိုင်ငံရဲ့အကြောင်းလွှတ်တော်ကအပြည့်ပြည့်ဝမဲ့အစီအစဉ်ကိုဟန်တာဖို့ဝါရှင်တန်မြို့တော်တိချီတက်ပြီးအသေးချေတက်ပွဲဝင်ကြဖို့ထောင်နဲ့ချီရထောက်ခံသူတွေကိုမင်းငုံပြောပြီးမှပဲလွှတ်တော်ကိုဆန္ဒပြသူတွေအတင်းဝင်ရောက်စီးနင်းခဲ့ကြတာပါ။လွှတ်တော်ကိုစီးနင်းမှုအတွင်းဘိုလ်ဆိုးရရဲတပ်ဖွဲ့ဝင်တူပါဝင်လူငါးဦးတည်ဆုံးခဲ့ရပါတယ်။ Facebook ရဲ့ဆုံးဖြတ်ချက်အရသမ္မတထရန့်ပေါ်ပြည်ပင်ကန့်သက်ချက်တွေဟာ2023ခုနှစ်ဇန်နဝါရီလ9ရက်နေ့ကမှတက်တန်းကုန်ဆုံးမှာပါ။ Facebook ရဲ့တမ်းမြင့်ချက်ကြောင့်2022ခုနှစ်နိုဝင်ဘာလတက်တန်းဝင်လွှတ်တော်ယူကော့ပွဲမှာတော့သမ္မတဟောင်းရဲ့ဩဇာရှိန်ဝါပေါ်အကန့်သက်တွေလည်းရှိနေပါတယ်။ဒါမှလည်းနောက်တစ်ချိန်သမ္မတအဖြစ်အရွေးခံမှုဆုံးဖြတ်ကောင်ဆုံးဖြတ်နိုင်တဲ့2024ခုနှစ်ယူကော့ပွဲမှာတိုင်နေမှာတော့ကန့်သက်ချက်တက်တန်းကုန်ဆုံးမှာပါ။ Facebook ကနှစ်နှစ်ပြည့်ဖို့ဆုံးဖြတ်ခဲ့တဲ့ပုံမှာတော့ယူကော့ပွဲမှာမဲပေးခဲ့ရတဲ့တန်းနဲ့ချီရဲ့ပြည်သူတွေကိုဆောက်ရတဲ့လူရဲ့ဖြစ်နေလေသမ္မတဟောင်းကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။